ထိုင်းနိုင်ငံကနေအကျဉ်းချပြီးသားတရားကျော်ကိုဇွန်လ၁ရက်နေ့မှာထိုင်းမြန်မာနယ်စပ်တာချီလိတ်မြို့ဘက်ကိုထိုင်းဘက်ကပြန်လည်လွှဲပြောင်းပေးရမှာဒီရက်ထဲမှာကိုဗစ်ကပ်ဘေးတွေ့ရှိသူ38ဦးထိရှိသွားပြီလို့ဆိုပါတယ်ဒီသတင်းကိုကျွန်မမအေးမာကပြောပြပေးမှာပါကိုဗစ်တတိယလိုင်းကူးစက်မှုတွေအတွင်းနေ့စဉ်အတည်ပြုလူနာထောင်ချီတိုးနေတဲ့ထိုင်းနိုင်ငံမှာရွှေပြောင်းမြန်မာအလုပ်သမားတွေကြားမှာကောအကျဉ်းထောင်တွေမှာပါကူးစက်မှုတွေရှိနေတာပါဂျွန်လာတရနေ့ကထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မဲဆိုင်မြို့ကနေမြန်မာနိုင်ငံတာချီလိတ်မြို့ကိုလွှဲပြောင်းပေးခဲ့တဲ့လူရဲစစ်အကျဉ်းသားတွေထဲမှာ38ဦးဟာမြန်မာနိုင်ငံဘက်ကစစ်ဆေးချိန်မှာတော့ကိုဗစ်ကပ်ရောဂါပိုးတွေ့ရကြောင်းတာချီလိတ်မြို့မှာထိုင်းပြန်တွေကိုအကူအညီပေးနေတဲ့စေတနာဝန်ထမ်းတဦးကပြောပြပါဗျာ
။အဲ့ဒီဇာတ်နေနှဲရမှာကျွန်တော်တို့ပထမအဲ့ဒီတရင်နေတာမျိုးသား6ဦး၊မျိုးသမီး2ဦး၊ပေါင်း9ဦးကအမကနုံစစ်စစ်တွေ့ရှိရပေါ့
။အ
စစ်စစ်တွေ့ရှိပြီးတော့ဂျန်နေသူတွေအကုန်လုံးကိုဒါစီမျိုးတွေမုတ်ကုတ်ကွာတင်းစင်တာမှာသူတို့စောင့်ကြည့်တဲ့အနေနဲ့အကုန်လုံးဟိုကွာတင်းထားရှိတော့ဆက်ဆက်တော့ထပ်တွေ့ရတယ်အယောက်30။အယောက်30မှာဒီအမျိုးသားကဆက်ကူမင်းတို့ဆက်တူပေါ့ဒီကတဲ့တစ်ခေါက်တော့ကလည်းအဲ့လိုမျိုးပဲဟိုဟိုလေးယောက်တွေ့ရပါတော့အဲ့လိုဆွဲလာတဲ့ထဲရတယ
်
လေးယောက်တွေ့ရအခါဖက်စ်တော့နောက်ထပ်လေးယောက်တွေ့တော့အလုံးပေါင်း၈ယောက်ဖြစ်သွားတာပေါ့
ဒီ
ကတဲ့တစ်ခေါက်တော့ကလည်းသူထိုင်ရနေအခုအဲ့လိုမျိုးဆွဲလာတဲ့အထဲမှာတော့ဒီလိုမျိုးကြီးပါလာတာကောင်းပါလာနိုင်တာပေါ့ဘာလို့နေရာဒီသားဒီကြီးရနေပြန်ပုတ်ခံရတာပေါ့
မြန်မာစစ်ကောင်စီကျန်းမာရေးဝန်ကြီးဌာနရဲ့ဇွန်လ4ရက်နေ့ထုတ်ပြန်ချက်မှာတော့24နာရီအတွင်းလူပေါင်း 1,980 ကျော်ကိုစမ်းသပ်စစ်ဆေးရမှာ212ဦးမှာကိုဗစ်ရောဂါပိုးရှိကြောင်းဓာတ်ခွဲအတည်ပြုချက်ရခဲ့တယ်လို့ဆိုပါတယ်အဲ့ဒီထဲမှာတာချီလိတ်မှာရှိတဲ့ထိုင်းနိုင်ငံပြည်သူတွေထဲကလူ30လဲပါဝင်ပါတယ်ကိုဗစ်တတိယလိုင်းမှာတော့အတည်ပြုလူနာနေ့စဉ်ထောင်ချီတိုးနေတဲ့ထိုင်းနိုင်ငံမှာအခုချိန်ထိကူးစက်သူ 38,500 နီးပါးထိရှိလာပြီးသေဆုံးသူကတော့ 1,200 ကျော်ထိရှိပါတယ်။ဇွန်လ5ရက်နေ့တနေ့တည်းမှာပဲကူးစက်သူ 2,800 ကျော်ရှိနေပါတယ်ရှင်။